ရန်ကုန်မြို့ဘူဂျိုလန်းနဲ့ပြည်လန်းတောင်မှာရှိတဲ့ကျမ်းမာရေးဝန်ကြီးဌာနပိုင်ကြီးကိုပွင့်လင်းမြင်သာမှုမရှိဘဲပုဂ္ဂလိကဈေးရုံဆောက်ဖို့ငှားရမ်းပေးထားတာကိုရပ်ဆိုင်းပေးဖို့အဆိုကိုပြည်သူ့လွှတ်တော်ကဒီကနေ့သဘောတူခဲ့ပါတယ်။ဒီအဆိုကိုတက်မတော်သားကိုယ်စားလှယ်2ဦးအပါအဝင်လွှတ်တော်ကိုယ်စားလှယ်9ဦးကဆွေးနွေးခဲ့ကြပြီးကျမ်းမာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကလည်းအခုလိုပုဂ္ဂလိကဈေးရုံတည်ဆောက်တာကိုရပ်ဆိုင်းပေးဖို့ထောက်ခံခဲ့ပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကသတင်းပေးပို့ထားပါတယ်
။ ABLA 4ရက်နေ့က AR တိုင်းရေကြည်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာဦးဆန်ရွှေဝင်းတင်သွင်းခဲ့တဲ့ရန်ကုန်ဈေးရုံကြီးအနီးမှာရှိတဲ့ကျန်းမာရေးဝန်ကြီးဌာနပိုင်မြေကိုပုဂ္ဂလိကဈေးရုံတည်ဆောက်ဖို့ငှားရမ်းပေးတဲ့ကိစ္စဟာပွင့်လင်းမြင်သာမှုမရှိတာကြောင့်ရပ်ဆိုင်းပေးဖို့အဆိုကိုဒီကနေ့ပြည်သူ့လွှတ်တော်မှလွှတ်တော်ကိုယ်စားလှယ်9ဦးကဆွေးနွေးခဲ့ကြပါတယ်။လွတ်တော်ကိုယ်စားလှယ်ရဲ့အဆုံးဖြတ်ရယူပြီးပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကအခုလိုပုဂ္ဂလိကဆေးရုံတိဆောက်တာကိုရပ်ဆိုင်းပေးဖို့ကြေညာခဲ့ပါတယ်
။ဒီဆူနဲ့ဆက်လင်းပြီးအတီးပြူရန်လွတ်တော်ကသဘောတူပါသလားခင်ဗျာ။သဘောတူပါသလားခင်ဗျာ။သဘောတူပါသလားခင်ဗျာ။သဘောမတူတဲ့သူရှိပါသလားခင်ဗျာ။သဘောမတူသူမရှိတဲ့အတွက်ဒေါက်တာဆန်စီဝင်းတင်သွင်းတဲ့အဆိုကိုလွတ်တော်ကအတည်ပြုကြောင်းကြေညာပါတယ
်ဒီဆိုကိုတက်မတော်သားကိုယ်စားလှယ်2ဦးအပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွတ်တော်ကိုယ်စားလှယ်5ဦးတို့ကဆွေးနွေးခဲ့ကြတာပါဒါအပြင်ကျန်းမာရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဒေါက်တာမြင့်ထွေးကလည်းဒီဆိုနဲ့ပတ်သက်ပြီးလွတ်တော်တွင်လာရောက်ရှင်းလင်းခဲ့တယ်လို့ထောက်ခံတင်ပြခဲ့ပါတယ်လွတ်တော်ကိုယ်စားလှယ်အများစုကတော့ကျန်းမာရေးဝန်ကြီးဌာနပိုင်မြေကိုအခုလိုငှားရမ်းပြီးပုဂ္ဂလိကပိုင်ဆေးရုံတည်ဆောက်နေရတဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးထောက်ပြခဲ့ကြတာပါတက်မတော်သားပြည်သူ့လွတ်တော်ကိုယ်စားလှယ်ဒုတိယပုံမူကြီးဆိုးဆိုးမြင့်ကတော့ပြည်သူတွေအတွက်ကျန်းမာရေးဝန်ဆောင်မှုဟာမရှိမဖြစ်လိုအပ်တာကြောင့်အခုလိုမျိုးပုဂ္ဂလိကဆေးရုံတည်ဆောက်နေတာဟာပွင့်လင်းမြင်သာမှုရှိပါကလက်ခံစင်စစ်တယ်လို့ပြောပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှာ369အရနိုင်ငံသားအတိုင်းကျန်းမာရေးဆောင်ရှောက်မှုခံယူခွင့်ရရှိနိုင်ရေးအတွက်ပင်နေမြင်သာမှုရှိပြီးဒီစေဥတွေလုံထုံးလို့ညားနေကဲ့ညီမှုရှိပါကစဉ်းစားတင်မှာကြောင့်ကျန်းကြီးဆွေးနေရင်ကုန်ထွက်ပါတယ်ရှင်
ရန်ကုန်ဆေးရုံကြီးအနီးမှာရှိတဲ့ဘိုကျုံလန်းနဲ့ပြည်လန်းတောင်မှာရှိတဲ့ကျမ်းမာရေးဝန်ကြီးဌာနပိုင်မြေကိုပွင့်လင်းမြင်သာမှုမရှိဘဲပုဂ္ဂလိကဆေးရုံတည်ဆောက်ဖို့ငှားရမ်းပေးတာကိုရပ်ဆိုင်းပေးဖို့အဆိုကိုကျမ်းမာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကထောက်ခံခဲ့ပါတယ
်2015စက်တင်ဘာ24ရက်နေ့တွင် AMP Consortium နဲ့ Parkway Pendai Limited မှာပူပေါင်းဖက်ဆက်လုပ်ငန်းအနေဖြင့်နိုင်ငံတကာဆေးရုံတရုံကိုကဒင်း250ဆန့်ဆေးရုံအဖြစ်အဆင့်လိုက်ဆောက်သွားရန်ပထမအဆင့်တွင်ကဒင်း100ဆောက်ဆေးရုံအဖြစ်စတင်လက်ပတ်ပြီးနောက်အဆင့်တွင်တစ်ပြိုင်တည်းဆက်လက်ဆောက်သွားမည်ဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနသို့ကမ်းလှမ်းလာပါသည်2015ခုနှစ်ဒီဇင်ဘာလ18ရက်နေ့တွင်ပြည်ထောင်စုအစိုးရအဖွဲ့အစည်းအဝေးအမှတ်စဉ်26မြင်းဆောက်2015မှာဝန်ကြီးဌာနပိုင်မြေအားငှားရမ်းသုံးစွဲခွင့်ပြုရန်ကျန်းမာရေးဝန်ကြီးဌာနအမှားစာကိုသဘောတူကြောင်းဆုံးဖြတ်ခဲ့ပါသည်ကိစ္စရပ်များအားလုံးကို2လခွဲအချိန်ကာလအတွင်းအပြီးအတိုင်းအပိုင်းအတိုင်းဆောင်ရွက်ခဲ့တာကိုတွေ့ရှိရပါသည်ကျန်းမာရေးဝန်ကြီးဌာနမှကနဦးငှားရမ်းကာလ250မှစ၍နောက်ထပ်10နှစ်ပထမတွင်းမြင့်ကာလနောက်ထပ်10နှစ်ဒုတိယတွင်းမြင့်ကာလမြေငှားရမ်းသုံးစွဲမှုအားမှတ်တမ်းတင်ပါသည်ကုမ္ပဏီနှင့်ချုပ်ဆိုထားသောမူရင်းစာအုပ်သည်ကျန်းမာရေးဝန်ကြီးဌာန၌ရှိပါသည်ခင်ဗျာချုပ်ဆိုသည့်ကုမ္ပဏီမှာ Edelman Alliance Health Limited နှင့်ချုပ်ဆိုထားပါသည
်2015ခုနှစ်နိုဝင်ဘာလ9ရက်နေ့ကပြည်ထရေးဝန်ကြီးအမိန့်ကြေညာစာနဲ့မြန်မာဂျပန်ချစ်ကြည်ရေးဆေးရုံတည်ဆောက်ဖို့ဒီပုဂ္ဂလိကဆေးရုံတည်ဆောက်ရမည်အပါအဝင်30.446 ဧကကိုကျန်းမာရေးဝန်ကြီးဌာနကိုအခမဲ့လွှဲပြောင်းပေးခဲ့ပါတယ်။အဲ့ဒီအထက်မှာမှ 4.3 ဧကကိုပုဂ္ဂလိကဆေးရုံတည်ဆောက်ဖို့မြေနေရာငှားရမ်းက2016ခုနှစ်ဇန်နဝါရီလ29ရက်နေ့မှာပြည်ပအခြေစိုက်ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းကုမ္ပဏီ IHH ရဲ့ကုမ္ပဏီခွဲနှစ်ခုနဲ့ပြည်တွင်းကုမ္ပဏီဖြစ်တဲ့ Admin Alliance Health Limited တို့သဘောတူစာချုပ်ချုပ်ဆိုခဲ့ပြီးတဲ့နောက်ပူးတွဲလှုပ်ဆောင်နေရလဲဖြစ်ပါတယ်။လမ်းတော်မျိုးနယ်မှာရှိတဲ့ဒီမြေနေရာကိုပါကဝေးရန်ကုန်ပုဂ္ဂလိကဆေးရုံတည်ဆောက်ဖို့ဆောင်ရွက်နေရဖြစ်ပြီးတော့အကျိုးအမြတ်ကိုတော့ပြည်ပကုမ္ပဏီက 62.5 ရာခိုင်နှုန်းရရှိမှာဖြစ်ပြီးတော့ပြည်တွင်းကုမ္ပဏီကတော့ 39.5 ရာခိုင်နှုန်းရရှိမှာဖြစ်ပါရခင်ဗျာ။